တော်ရရှိမြတ်ခရကုံဆုံတော်မဲ့2021ဟာမြန်မာတိုင်းနိုင်ငံလုံးအတွက်မျော်လင့်အပ်တဲ့စရာအပြည့်အဝနဲ့ဆန်းသစ်လာခဲ့တဲ့နှစ်တစ်နှစ်ဆိုရင်မှားမှန်မဟုတ်ပါဘူး2020နိုဝင်ဘာရွေးကောက်ပွဲမှာ NLD ကတခဲနဲ့အနိုင်ရရှိခဲ့ပြီးတဲ့နောက်မြန်မာဒီမိုကရေစီဟာတဆင့်တိုးထိကုပ်ရခဲ့ပြီလို့မျော်လင့်ယူဆနိုင်ပွဲရှိခဲ့ပါတယ်ရွေးကောက်ပွဲမကျင်းပခဲ့ရတဲ့ဒေသတချို့နဲ့ရွေးကောက်ပွဲအတွင်းအာဏာလက်ရှိ NLD ရဲ့လူရက်တွေဟာမျက်နှာတရမရှိဘူးဆိုပြီးမကျေနပ်သူတွေနည်းနည်းရှိခဲ့ပေမဲ့ NLD ရဲ့တခဲနဲ့အောင်မြင်မှုကိုစောဒကတက်ညင်ကြဲထုတ်သူဆိုလို့မရှိတော့ရှားပါခဲ့ပါရယ်နိုင်ငံတကာဆောင်ကြီးအဖွဲ့တွေကလည်းဒီရွေးကောက်ပွဲကာလမှာအာဏာချုပ်တချို့ရှိခဲ့တယ်ဆိုတာကလွယ်ပြီးအပိသရလကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တခဲနဲ့အောင်ပွဲအဖြစ်အသိမှတ်ပြုခဲ့ကြတာဖြစ်ပါတယ်ပြည်သူတွေသတိမထားခဲ့ရတာတခုကတော့မကြာမီအချိန်အတွင်းမှာမြန်မာဒီမိုကရေစီအလင်းရောင်ကိုအမှောင်တုကြီးဖုံးလွှမ်းတော့မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တနည်းပြောရင်မုံတိုင်းအကျိုးတိုက်ခတ်နေတဲ့လေပြည်လေညင်းကိုထိုးချင်းအထိမြန်မာပြည်သူတွေရှူဆိုင်ပျော်မွေ့နေကြကြုံပဲလို့ဆိုရမှာဖြစ်ပါတယ်
။ဒီလိုအောင်ပွဲခံလို့လက်ခုပ်တန်တွေမဆဲခင်မှာပဲဖေဖော်ဝါရီ၁ရက်နေ့မှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရာရွေးကောက်ခံအရက်သားအစိုးရအဖွဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်အရက်သားခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းလိုက်ပါတယ်။အဲ့ဒီနေ့မနေ့ပိုင်းမှာပဲစစ်တပ်ဟာဒုတိယသမ္မတဦးမြင့်စွေကိုယာယီသမ္မတဖြစ်ခံပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်။အဲဒီနောက်တမ္မတော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကအာဏာလွှဲပြောင်းရယူခဲ့ပါတယ်။အဲဒီလိုနဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ဟာလဲမြမသမိုင်းမှာစန်းသစ်အာယူဖို့လုပ်နေတဲ့ဒီမိုကရေစီဒုတိယအကြိမ်ချုပ်ငင်းကြဆုံးရတဲ့နေ့အဖြစ်သမိုင်းဝင်သွားခဲ့ပါတော့တယ
်။ဒီလိုရွေးကောက်ခံအစိုးရကိုဖယ်ရှားပြီးနိုင်ငံတော်သမ္မတအပါအဝင်အရသာအစိုးရအကြီးအကဲတွေကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်ကြတာဖြစ်တယ်လို့စစ်တပ်ဘက်ကဘယ်လိုပင်အကြောင်းပြပြောဆိုခဲ့ပေမဲ့ပြည်သူလူထုကလက်မခံကြပါဘူး။အနာသိမ့်ပြီးနောက်ရဲအနေငယ်အကြမှာပဲနိုင်ငံအနှံ့နေရာကွက်ကြားဆန္ဒပြမှုတွေစတင်ဖြစ်ပွားလာခဲ့ပါတယ်။အနာသိမ့်စီကောင်းဆောင်ကတော့ NLD နဲ့သိအစီမကတ်လှတဲ့တိုင်းရင်းသားနဲ့အရသာနိုင်ငံရေးသမားတချို့ကိုခေါင်းခေါက်ရွေးပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာဖွဲ့စည်းခဲ့ပါတယ်။ဒါအစီအစိုးရဆိုတဲ့ပုံရိပ်ကိုဖျက်ချင်လို့ဒီလိုအရသားတွေကိုထက်သွင်းတာဖြစ်ဟန်ရှိပေမဲ့သူတို့ကိုလူတိုင်းကတော့စစ်ကောင်စီလို့သာခေါ်ပေါ်သုံးနေကြတာတွေ့ရပါတယ်။တကယ်တော့ဒီလိုစစ်တပ်ကအနာသိမ့်ရတဲ့အချိန်ဟာမကြခင်လွှတ်တော်သစ်ခေါ်ယူကျင်းပတော့မယ့်အချိန်ဖြစ်နေတဲ့အတွက်ရွေးကောက်ခံကိုယ်စားလှယ်တွေအလုံးလူတို့ဟာနေပြည်တော်မှာစုရုံးရောက်ရှိနေကြရပြီဖြစ်ပါတယ်။အနာသိမ့်စစ်တပ်ကလွှတ်တော်ကိုမခေါ်ယူဘဲထားရှိနေခြင်းဖေဖော်ဝါရီ9ရက်နေ့မှာတော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တချို့ကပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းလိုက်ကြပါတယ်
။ရန်ကုန်မြို့လမ်းမတွေပေါ်ကိုထောင်ပေါင်းချီတဲ့ပြည်သူတွေထွက်လာကြပြီးစစ်အာဏာသိမ်းမှုကန့်ကွက်ပွဲအရှိန်ဟုန်လည်းမြင့်လာပါတယ်။စစ်တပ်ကလည်းမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြီးညာပြီးဆန္ဒပြလူအုပ်ကိုစတင်နှိမ်နှင်းပါတော့တယ်။အဲဒီနောက်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေအချင်းချင်းဆက်သွယ်ညှိနှိုင်းတာကိုဟန်တားတဲ့အနေနဲ့အင်တာနက်ဖျက်တောက်တာတွေလုပ်ခဲ့ပါတယ်။စစ်ကောင်းဆောင်တွေဂျုံဆိုင်နေထိုင်ရတဲ့နေပြည်တော်ကလူမှုဆန္ဒပြပွဲကိုပြစ်ခတ်နှိမ်နှင်းတဲ့အတွက်မတ်များတွဲတွဲခိုင်ဟာစစ်အာဏာသိမ်းပြီးပထမဦးဆုံးအသက်ဆုံးရှုံးရသူဖြစ်ခဲ့ပါတယ်။အဲဒီနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဖေဖော်ဝါရီ28ရက်နေ့မှာ18ဦးမတ်လ28ရက်နေ့မှာ38ဦးစသဖြင့်ဆန္ဒပြပြည်သူတွေတေဆုံးရမှုဟာတစ်ချိန်တည်းတစ်ချိန်ပိုပြီးများပြားလာပါတော့တယ်။တေဆုံးရသူအရေအတွက်ဘလောက်ရှိလာပြီဆိုတာနိုင်ငံရေးသမားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကတောက်လျှောက်စီရင်ပြုစုထုတ်ပြန်ခဲ့ပေမဲ့အနာသိန်းစစ်ကောင်စီကတော့ဒါအခြေကားပြောဆိုထားကြတာဖြစ်တယ်လို့ဆိုပါတယ်မလပထမလာဝက်ရောက်ချိန်မှာအနာသိန်းစစ်တပ်ဟာလွတ်လပ်တဲ့မီဒီယာတွေကိုစတင်နှိပ်ကွပ်လာပါတယ်မီဒီယာသမားချို့ဖန်ဆီးထိမ့်သိမ်းခံရပြီးတချို့လည်းပြည်ပကိုထွက်ပြေးတင့်ဆောင်ခဲ့ရပါတယ်ဒီတော့အတွင်းမှာပဲဆက်ယုံအလုံယုံတချို့လည်းမီရှိုခံခဲ့ရပါတယ်နေညာစွာဆန္ဒဖော်ထုတ်သူတွေကိုအနာသိမ့်စစ်ကောင်စီကအင်အားအလုံးကျုံသုံးပြစ်ခတ်နှိမ်နှင်းတဲ့အတွက်နိုင်ငံတကာရှုံချပြောဆိုမှုတွေလည်းအများပြားရှိလာပါတယ်မလ18ရက်နေ့မှာတော့ CRPH ကပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဟာရခိုင် NLD အစိုးရလက်ထက်ကတိုင်းဒေသလက်နက်ကိုင်အင်အားစုတွေပေါ်မတရားသိမ်းဖြစ်ကြေညာထားတာကိုပယ်ဖျက်လိုက်ပါတယ
်မြန်မာစစ်တပ်ကတပ်မတော်နေလို့သတ်မှတ်ထားတဲ့မလ28ရက်နေ့မှာပုံမှန်လိုပဲစီးပြအခမ်းအနားတွေကိုကျင်းပခဲ့ပေမဲ့နိုင်ငံတော်ဟန်ကန့်ကွက်ဆန္ဒပြမှုတွေလွန်စွာများပြားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးမြို့နယ်ပေါင်း20မှာသေဆုံးသူ106ဦးရှိခဲ့ပါတယ်။ဒီစီးပွားအခမ်းအနားကိုနိုင်ငံသားသံတမန်တွေအများအပြားသတိမှောက်ခဲ့ကြပေမဲ့ရုရှားနဲ့အိန္ဒိယအပါအဝင်စစ်နိုင်ငံသံတမန်တွေတက်ရောက်ခဲ့ကြပါတယ်။ ไอ้ขนาดมาทุจริตเอเดียกันหรอรัชนังงานดุริยางค์ก็เยี่ยมจีอเล็กซานเดอร์ฟูมินเว็บเช่นไปเลยตุฮาสิดาอนาเตยุปีนามยมานังงานโอปชมาอุซงลายอุดเอเซนมินซงนังงานจ้าสุยาเอเดียเล็บเช่นไปเลยสิ่งของสิ่งอะไรที่ดูวันจีกูนังงานเราจีเกตยาวลูก็ส่วนอีกหนึ่งจุดสุดก็บีบุญมุจิมีอันไหนกูไรสุดใจด้วยชิมิงก็ว่าเลยรัชนังงานกูเลยสิ่งมันได้ไม่สวยเพื่อเดลูสุเมงกูมาชิจูปยาจ้าตัวก็ว่าเลยเอพริลาสัมไบมาโร CRPH ค่ะนัทังเชฟฟาซิบงชิการุบลีโอพิจารณาจีนยาบีเฟเดอรัลเดโมคราซีประเด็นยังกูทุบยังไงวะเร่ไอ้หน้าเอพริลาสเฮียนี่มาปกติสนับยาลูกูสิการุสิลุงยูนี่เรียกขัดแย้งไปลูบังสิเซจอที่ส่งยาไปมาเร่ CRPH ประกาศว่าเอพริลาสเช้าเย็นนี่มา NUG ขอมีด้านยิ่งยุ่ยสุยาโอพิสิไลปาเร่
ဒီလိုနိုင်ငံရေးပြည်ပခလိုင်းတဘူမြန်မာလာတဲ့အတွက်ကိုဗစ်ကာယောဂါကြောင့်ထိခိုက်ကျဆင်းနေရတဲ့မြန်မာစီးပွားရေးလည်းထပ်မံကျဆင်းသွားခဲ့ပါတယ်။လမ်းမထွက်ဆန္ဒပြမှုတွေအပြင်နိုင်ငံဝန်ထမ်းတွေရဲ့ CDM ကအာနာဖီဆိုင်ရေးလှုပ်ရှားမှုကလည်းအာနာသိန်းစစ်ကောင်စီကိုအတော်လေးအကြက်ရိုက်စေခဲ့တယ်လို့အထူးဖြင့်ဆေးဘက်ပညာရေးဘက်ဝန်ထမ်းတွေရဲ့အာနာဖီဆိုင်မှုကြောင့်ပြည်သူလူထုအဖို့ကျန်းမာရေးပညာရေးတွေအများကြီးထိခိုက်ခဲ့ပါတယ်။ထိုင်းနိုင်ငံအမန်တာကော်ပိုရေးရှင်းကတည်ဆောက်မဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုစုံတည်ဆောက်ရေးစီမံကိန်းဂျပန်ဆူဇူကီကားထုတ်လုပ်မှုတို့ရပ်ဆိုင်းသွားခဲ့သလိုရန်ကုန်အစုရှယ်ယာရောင်းဝယ်ရေးဈေးကွက်လည်းအလုံးမဖြစ်တော့ပါဘူး။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာသူတို့လုပ်ငန်းကိုရောင်းပြီးမြန်မာနိုင်ငံကထွက်ခွာသွားခဲ့ပါတယ်။မြန်မာအင်ဒီဂျင်းနိုင်ငံတို့ကိုဖွံ့ဖြိုးရေးလမ်းကြောင်းအပေါ်တင်ပေးခဲ့တဲ့အထက်ချုပ်လုပ်ငန်းမျိုးဟာလည်းအစကစက်ရုံပေါင်း900ကျော်ရှိလာခဲ့ပြီးမှတဝက်ခန့်ပိတ်သွားခဲ့ရပြီးဝန်ထမ်းအများပြအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်။အလားတူပဲမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ဥပိုင်ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းအဆက်အသွယ်ပြတ်တောက်ခဲ့ကြပါတယ်
။ The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States.
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာအစိုးရရဲ့အနှံငွေဒေါ်လာ1ဘီလီယံကိုထိန်းချုပ်ဖို့ဆုံးဖြတ်ပြီးစစ်ကောင်စီဝင်တွေသူတို့ရဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့အမိန့်ချမှတ်ခဲ့ပါတယ်။
စီအနာသင်ပိုင်းမှုကိုဒီမိုကရေစီနိုင်ငံတွေကအပြင်းထန်ဆုတ်ချဝေဖန်ခဲ့ကြပြီမဲ့မြန်မာအင်ဒီဂျင်လည်းဖြစ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တယ်လို့လည်းကြွေးကြော်နေတဲ့အိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံလိုပဲစီအနာသင်တဲ့အတွက်စင်မကောင်းဖြစ်ကြောင်းမျှသာပြောကြားခဲ့ပါတယ်အခုနောက်ဆုံးမှာဆိုရင်အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုပြုလုပ်လာတာကိုတောင်တွေ့နေရပါတယ်ကွန်ဆင်ဆပ်စ်ကအများသဘောတူညီမှုအရဆုံးဖြတ်မယ်ဖော်ဝင်ဒီရဲ့ပြည်တွင်းရေးဝန်မဆွေဖူးလို့မူချမှတ်ထားတဲ့အာဆီယံခေါ်အရှိတောင်အခြားနိုင်ငံများအသင်းကတော့ဒီအရေးမှာအဓိကဥဆောင်ဖြစ်ရှင်းရမယ့်အနေအထားကိုရောက်ရှိလာခဲ့ပါတယ်။ဒါကြောင့်လဲဧပြီ24ရက်နေ့မှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်စီဖိတ်ခေါ်ပြီးအာဆီယံရဲ့မူငါချက်ပါရှိတဲ့သဘောတူညီချက်ကိုပြရခဲ့ပါတယ်။အဲ့ဒီထဲမှာစစ်ကောင်စီအပေါ်အမှန်တကယ်ထိရောက်နိုင်တဲ့တောင်းဆိုချက်တွေမပါရှိပဲနှစ်ဖက်စလုံးကအကြမ်းဖက်မှုတွေကိုဆော့ချရမယ်ဆိုတာကတောင်းဆိုထားတဲ့အတွက်တကြွလှုပ်ရှားသူတို့ကအားမလို့အားမရဖြစ်ခဲ့ကြပါတယ်ထူးစင်ကအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးလာရောက်ရေးကိစ္စဟာလဲဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရနိုင်ဘူးဆိုတဲ့အကြောင်းကြောင့်ပြက်ပြဲသွားခဲ့ပါတယ်အခုခါမှာတော့အာဆီယံအလှည့်ကျဥက္ကဋ္ဌတောင်ဟာကမ္ဘောဒီးယားနိုင်ငံလက်ထက်ကိုရောက်သွားပါပြီ။ကမ္ဘောဒီးယားကတော့မြန်မာစစ်ကောင်စီဘောသဘောထားပြော့ပြောင်းလိုဟန်ရှိနေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်းလာမယ့်နှစ် January မှာမြန်မာနိုင်ငံကိုသွားအောင်မယ်လို့ပြောကြားနေပါလေ
။မြန်မာနိုင်ငံမှာစီးပွားရေးအရာရောမဟာဗျူဟာအရာပါအများဆုံးစိတ်ဝင်စားတဲ့တရုတ်နိုင်ငံဟာလည်းဒီအရေးကိုမွေမသေးဒုံမချိုးကင်တွယ်ဖို့အားထုတ်နေတာတွေ့ရပါတယ်။အာဆီယံကိုရှေ့တန်းတင်ထားပြီးကိုယ်တိုင်ပြောဆိုညှိနှိုင်းပေးမဲ့လာလာတော့မတွေ့ရပါဘူးအလားတူပဲစစ်ကောင်စီရဲ့လုပ်ရက်ကိုပြက်ပြက်သားသားထောက်ခံအားပေးတာမျိုးလဲမတွေ့ရပါဘူးဒီချိန်မှာမြန်မာစစ်ကောင်စီအတွက်အဓိကအားထားရဟာရုရှားနိုင်ငံဖြစ်လာခဲ့ပါတယ်တကယ်တော့ရုရှားဟာအရှေ့တောင်အာရှဒေသကိုမဟာဗျူဟာအရအစိတ်ဝင်စားနေခဲ့တာပါဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာမြန်မာစစ်သားတွေကိုခေါ်ယူလေ့ကျင့်ပေးတာတွေလုပ်နေခဲ့တာပါမြန်မာစစ်တပ်ကလည်းတရုတ်နိုင်ငံအပေါ်မိခိုနေရတဲ့အဖြစ်ကိုပြောင်းလဲပြစ်ချင်နေတာပါအခုအာရာသိမ့်ပြီးနောက်ပိုင်းမှာတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအင်းဒီချင်းတရုတ်ကိုမသွားဘဲရုရှားကိုအရင်သွားရောက်ခဲ့ပါတယ်ရုရှားအစိုးရကသူ့ကိုနိုင်ငံတော်အကြီးကဲတရုတ်လိုမဆက်ဆံခဲ့ပေမဲ့တန်မိုးကြီးတဲ့လက်နက်ဖောက်တဲ့တရုတ်လိုတော့ဆက်ဆံခဲ့ပါတယ် ရုရှားကပြန်ရောက်ပြီးတလားလောက်ကြာမှာတော့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဟာဂျာပြတ်ဆိုရဖွဲ့စည်းပြီးသူ့ကိုယ်သူဝင်ကြီးချုပ်ခန့်အပ်လိုက်ပါတယ်။ကုလသမဂ္ဂကတော့စစ်အာဏာသိမ်းတာကိုလက်မခံစစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေကိုရှုတ်ချစစ်ပေးရှောင်တွေအတွက်စာနာမှုအကူအညီပေးတို့ကလွှဲပြီးကိုတိလက်ရောက်လှုပ်ဆောင်နိုင်မဲ့အခြေအနေမတွေ့ရပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီခန့်အမြဲတမ်းကိုယ်စားလှယ်ကိုလက်မခံဘဲ NUG ကိုတစ်ဆာခံတဲ့ NLD ဆိုရလက်ထက်ကခန့်အပ်ထားတဲ့ဥကြော်မိုးထုံးကိုဆက်ပြီးလက်ခံထားတာတွေ့ရပါတယ
်။ဆီယနာသင်ခံလိုက်ရတဲ့အတွက်အပြင်းထန်ဆုံးနာကျင်ခံပြင်းကြသူတွေကတော့မျိုးဆက်သစ်လူငယ်တွေပဲဖြစ်ပါတယ်။ Generation Z လို့ခေါ်တဲ့ဒီလူငယ်တွေဟာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြရင်းကြာဆုံးသွားရတဲ့အထက်မှာအများဆုံးလည်းဖြစ်ပါတယ်။မြို့ပေါ်မှာအကြမ်းမဖက်ဆန္ဒပြဖော်ထုတ်ရုံနဲ့ဘာမှဖြစ်မလာနိုင်တော့ဘူးဆိုတာကိုသဘောပေါက်သွားပြီးတဲ့နောက်မှာတော့ဒီလူငယ်တွေဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုသွားရောက်စစ်ပညာသင်ယူကြပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုဒေသလိုက်ဖွဲ့စည်းပြီးစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကိုရင်ဆိုင်လာကြပါတယ်။ NUG အစိုးရရဲ့ယာယီသမ္မတလရှိလာကလည်းစစ်ကောင်စီကိုတော်လှန်တိုက်ခိုက်ကြဖို့ပြည်သူတရားလုံးကိုဆော်ရဲစစ်ကျင်ညာချက်တစ်စုံကိုစက်တင်ဘာ9ရက်နေ့မှာထုတ်ပြန်လိုက်ပါတယ်
။ဒီနေ့စက်တင်ဘာလ9ရက်တော်သလင်းလဆန်းရက်နေ့မှာဆက်၍စစ်အာဏာရှင်ဆန့်ကျင်ရေးပြည်သူတို့၏ခုခံတွန်းလှန်စစ်သည်စတင်နေပြီဖြစ်တယ်
။တိုင်းဒေသနဲ့ကိုင်းအဖွဲ့တွေကလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေကိုအပိတ်သလိုတချို့အင်အားစုတွေဟာဆိုရင်သူတို့ကိုယ်တိုင်စီရေးအချိန်နှိမ့်လာတာတွေ့ရပါတယ်။ယခင်ဥသိမ်းစိန်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ NCA ခေါ်အပြည့်အသဘောတူညီချက်ဟာလည်းပြက်ပြဲသလောက်ဖြစ်သွားခဲ့ပါပြီ။ဒီအခြေအနေကိုပြည်တွင်းစစ်အခြေအနေပဲလို့သုံးသပ်သူတော်တော်များများကမှတ်ချက်ချနေကြပါတယ
်။အခု2021ကုန်ဆုံးမှုအခြေအနေမှာတော့လက်နက်ကင်တိုက်ပွဲတွေအချိန်ပိုမြင့်လာတာတွေ့ရပါတယ်။သူတို့ပြင်အပြည့်ရအဖွဲ့တွေကအင်အားအကြီးဆုံးနဲ့အဓိကကြတဲ့ KNU ကရင်မျိုးသားစီယုံနဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာချီးနဲ့နေတဲ့အပြည့်ရသဘောတူညီချက်ကိုလုံးဝပြတ်ပြဲတော့မဲ့အခြေအနေစိုက်စေပါတယ်ဒီလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့ PDF တွေရဲ့လှုပ်ရှားမှုတွေကိုလည်းပုံမမြင်တွေ့လာပါတယ်သူတို့အနေနဲ့ဖောင်ဖျက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ပြန်လှည့်စရာအကြောင်းမမြင်သလိုဆွေးနွေးဆေးဆက်အဖြေရှာရေးကိုပယ်ချထားတဲ့စစ်ကောင်စီအနေနဲ့လည်းဆက်ပြီးအင်အားသုံးဖြိုခွင်းတွားပွေတာမြင်တယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ
်။စစ်ကောင်စီဟာအနာသိမ့်ပြီးကြကတော့တစ်နှစ်အကြာမှာရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအနာလွှဲပေးမယ်လို့ကြေညာခဲ့ပေမဲ့အခုအခါမှာတော့နောက်တစ်နှစ်ထပ်တိုးပြီးနှစ်နှစ်အကြာ2023မှာရွေးကောက်ပွဲကျင်းပပြီးမယ်လို့ပြောလာပြန်ပါတယ်။ရွေးကောက်ပွဲကော်မရှင်အစ်ကိုဖွဲ့စည်းပြီးဒေါံဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေကိုရွေးကောက်ပွဲမသမာမှုအပါအဝင်စွဲချက်များစွာနဲ့အမှုဖွင့်စစ်ဆေးနေပါတယ်။သူတို့ကိုရွေးကောက်ပွဲမှာဝင်မပြိုင်စည်းခြင်းလို့ဒီလူရက်ကိုလုတာဖြစ်တယ်ဆိုပြီးသုံးသပ်သူတွေကမှတ်ချက်ချကြပါတယ်။အချုပ်ပြောရင်တော့သောရရှင်များခင်ဗျာမြန်မာနိုင်ငံတွင်နိုင်ငံရေးစီရေးပဋိပက္ခတွေရောက်လာမယ့်2022မှာလဲစီးပွားရေးလူမှုရေးဆင်းရဲနှိမ့်ကြပြီးပြည်သူတွေအခက်ဒုက္ခရောက်ကြရလေအောင်မလားဆိုတာဒီလိုနှစ်သက်ကူပျော်ရွှင်နေရမယ့်အချိန်မှာလူတိုင်းစိုးရိမ်မကင်းဖြစ်နေကြတယ်ဆိုရင်မှားမယ်မဟုတ်ကြောက်ပါခင်ဗျာ